မြန်မာနိုင်ငံနယ်စပ်အခြေဆိုင်အွန်လိုင်းငွေလိမ်ခိုင်းတွေကိုနှိမ်နင်းတဲ့အစီအစဉ်တစ်စိတ်တစ်ပိုင်းအဖြစ်မြန်မာနိုင်ငံကိုတင်သွင်းနေတဲ့ကုန်ပစ္စည်းတွေကိုထိုင်းနိုင်ငံကကန့်သတ်မဲ့သတင်းကြောင့်ကုန်တယ်တွေစိုးရိမ်နေကြပါတယ်။မြန်မာဘက်ကိုတင်သွင်းနေတဲ့73စီအပြင်တခြားလူသုံးကုန်71မျိုးနီးပါးကိုထိုင်းဘက်ကကန့်သတ်မဲ့သတင်းကြောင့်နယ်စပ်ကုန်သွယ်ရေးမှာထိခိုက်လာနိုင်တယ်လို့လည်းပြောပါတယ်။ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုစီသူပြောပြပေးပါရှင်
။မြန်မာဘက်ကနယ်စပ်ကနေတင်သွင်းနေတဲ့ကုန်ပစ္စည်းတွေကကုန်စည်71မျိုးနှီးပါးကိုထပ်ပြီးတော့ကန့်သတ်လိုက်တယ်ဆိုတဲ့သတင်းတွေထိုင်းနယ်စပ်မှာထွက်ပေါ်နေပါတယ်။ကင်းပြည်နယ်မြဝတီမြို့မှာရှိတဲ့ကြားဖြတ်ငွေလိမ်ခိုင်းတွေကိုနှိမ်နင်းဖို့မြန်မာဘက်ကရောင်းချနေတဲ့73စီတွေကိုကန့်သတ်ပြီးနောက်ထပ်ကုန်စည်အမျိုးပေါင်း71မျိုးနှီးပါးကိုထိုင်းကကန့်သတ်လိုက်တယ်ဆိုတဲ့သတင်းထွက်လာတာပါ။အဓိကကတော့ကြားဖြန့်လုပ်ငန်းတွေမှာလိုအပ်နိုင်တဲ့လက်စက်သုံးဆောင်ပစ္စည်းတွေကိုအဓိကကန့်သတ်တာဖြစ်နိုင်တယ်လို့မြန်မာကုန်သည်တချို့ကပြောပါရတယ်။ဒီကုန်ပစ္စည်းတွေကတော့မိုဘိုင်းဖုန်း၊ဖုန်းဘက်ထရီနဲ့အခြားအသွင်းဘက်ထရီမျိုးစုံ၊အင်ဗာတာ၊မီးစက်၊ဆိုလာပြား၊ဖုန်းနဲ့ဆက်စပ်ပစ္စည်းတွေ၊လက်စက်ကျူး၊ကွန်ပျူတာအစိတ်အပိုင်း၊ကွန်ပျူတာဆော့ဖ်ဝဲ၊အင်ဂျင်ဝိုင်းစတာတွေဖြစ်ပါတယ်။ထိုင်းဌာနဆိုင်ရာသတင်းတွေကဒီကိစ္စကိုတရားဝင်မထုတ်ပြန်သေးပေမဲ့မြန်မာဘက်ကပုံမဲ့ကုန်လောင်ယုံတွေမှာထိုင်းတောင်ရှိသူတွေက73စီအပါအဝင်ဒီပစ္စည်းစတဲ့မျိုးကိုအဓိကရှာဖွေနေကြတယ်လို့ထိုင်းနယ်စပ်ကမြန်မာလုပ်ငန်းရှင်တူဦးက VOA ကိုပြောပါတယ
်။သူတို့ကသူတို့ဝင်စစ်တဲ့ချိန်မှာဒီပစ္စည်းတော်လေးရှိမှာဟောကျွန်တော်တို့စီမှာမမဟုတ်ဘူး။နောက်ကုန်စည်ပို့ဆောင်ရေးလုပ်နေတဲ့သူတွေအကုန်လုံးစီမှာတအူးတအူးစီမှာဝင်စစ်လို့တွေ့တယ်ဆိုရင်ဒါတော့ပြဿနာတော့ရှိတာပေါ့။ဘူးငယ်ငယ်တော့တောင်းဆောင်ဖို့လည်းရှိတယ်ပေါ့။သူတို့ကအဲ့ဒီလိုတာမြင့်တယ်ဆိုရင်လည်းကျွန်တော်တို့မှလည်းကျွန်တော်တို့လမ်းကြောင်းနေလဲကျွန်တော်တို့ကြည့်ကြတော့ဗောနော်ဒါပေမဲ့အဓိကအကြတော့ကျွန်တော်တို့အဲ့စီတွေပါကြတော့ကျွန်တော်တို့မသိဘူးကိုဆိုတာပြပတိတွေကြတော့လဲကျွန်တော်တို့မရှိဘူးကျွန်တော်တို့အဓိကယူတာကွာပါဝါဘက်တိကြတော့ဒီအတုံးဆောင်လုံးဘူးပဲဆိုတော့တစ်လုံးတစ်လုံးကြီးကြတော့ကိစ္စမရှိဘူးကိုဒီကအများနဲ့ကြတော့ကျွန်တော်တို့မရှိဘူးကိုစားတော့ကုန်ပြီပဲကျွန်တော်တို့ယူတယ်ဆိုတ
ာမြန်မာနေဆက်မြို့တွေကကြားဖြန့်လုပ်ငန်းတွေအတွက်အထောက်ပံ့ဖြစ်နိုင်တဲ့လျှက်စစ်နဲ့73စီကိုအခုလအစောပိုင်းကစပြီးတော့ထိုင်းဆွဲကဖြတ်တောက်ခဲ့ပါတယ်ဒါကြောင့်ကင်းပြည်နယ်မြဝတီမြို့အပါအဝင်ရှမ်းပြည်နယ်အရှေ့ပိုင်းကမြို့နယ်တွေမှာ73စီပြက်လက်မှုတွေကိုကြုံနေရတာပါအခုထိုင်းဘက်ကထပ်မံတားမြစ်လာတဲ့အသုံးဆောင်ပစ္စည်းတွေလည်းပြည်တွင်းစစ်ကောင်မှဈေးတက်လာတာမျိုးတွေဖြစ်ကောင်းဖြစ်လာနိုင်တယ်လို့လုပ်ငန်းရှင်တို့ကခန့်မှန်းထားပါတယ်